哎呀，我二舅母个爸妈将来是俺们西边的，管是俺新人，一比比出来的贵些的，也要离开的贵多的。哎呦，这乡管那是俺们西边的，我那个一毛钱是干呀是，我还要我偷回来的都。ELD 吃多少了都哈 ，EMB 吃多少了没把握，啊，白格里这边，白多少呗，吃饱了，虽然牛肉呢，标杆子路呗，这马路呢，师傅阿刚忙的，你姑爷开马的，母的爷爷在的龙安镇里呢，这马路也是多卖对呢，这马路个万元的地皮呢，肯定很难买路，佣金你再麻烦，到底怎么哈，说到嘛，我不见比了不哩。现在别让你弄的，就是看你看今年说话我，分析一帮我不的嘛，别谈他的，大家说话快过，必定是谁弄完没事了，是不是？我给他的，分析一帮嘛，说话快就快弄我，必定是谁也没好处，别，不过吧，小胖胖的弄你嘞，没女弄的弄你嘞，但还没有把怎么弄到我的嘞，你嘞，你必定是谁弄困，弄困习惯嘞，是吧？你不？前面有那个，他今天说这口龙骨，平常的牛骨，弄完没？这弄来地嘞，五百里地下去那个，表嘞出来是干净嘞，一弄完，今嘛前面有嘞，弄出来啥子哈？这嘛都是八级结果，下午来的，咱们没要命的那个 online 嘛，电来的。
OK， 哎呦，到个一毛也涨价价，到个一毛多钱也不拿，也看见嘞，都要出差业务。我印度生就跟那巴蒂文尼亚人看见那直播片在直播，那就表露下了。
哎呀，那办事吧的是啊，这马路巴蒂文生就给咱们气爆，说到欧格他呢，说到参加民主的公正的民安的，就是见到说到欧格他呢生那啥吧，这马路巴蒂亚那么偏低下了不？但你不得必要嘞，不大家也嘛欧洲都比较难嘞，说到公司来的，光哪里嘛嘞，找到你就直接变成哎个那个，前面那把江苏白萝卜，这老古人经验嘞，虽然有点钱嘛，这嘛都省下来嘞，那我们这嘛都把底下明年积累，是不？说到欧哥他家的，或者是一帮山呀，加上前面人家也比较，时间的明年的这点是算难嘞，你啥时间报告的我呗，一路上万嘞，这块龙骨。抽查没出来，分析不完都够容易的哎，这个我给他的，这个你那个，我对你就不理。
OK。
虽然有的那边写进片下来，但那边电视侦查的，我正在落入，本来嘛电来的，我脑子也麻烦，大理的，把这个拉进来报一下。
OK。
就是说，再进嘛拉进来吧。
哎呦。都在一忙的江家结果，既没输赢，事业怎么啦？不比爹妈的怎么啦？吃台路送上路也不咯？
好在这么多人把你分析崩盘了，连跟上我们这边书包刚上门的窗外也没出来，我时间加钱比他贴板的些。
OK， 咱们。
咱们呢，都在一忙完了，这苦苦弄没输赢，把你人嘛，因从下边的牛的，水里的牛的哈，这么多。我都上外去了，可能你大家拉对嘛咯？这结果安尼个嘞，都怎么地呢？嘛的，不稳定表现嘛。
好个，咱老通老你问吧，就那到这一毛江边嘞，南岸一江边这个 ，A M B 巴地哈，比那六多嘛，人家高也赞呢。你看比那嘛 ，A M B 冷看呗，顶他嘞，虽然我龙华出差不，没住在不说的，不能住个江边嘞，说个咯。哎，说哎，江边这哈，不比对嘛嘞，是不？是一地那个。NLD 呀，看他比的苏亚武吧，主要龙华球场进来摔直播不？不对嘛，要表露一下吧，一个。
哎呀，你他妈的表露一下吧，这些。
OK， 哎呦，这比到奶奶苏三基金那个，这对嘛的直播，奶奶摆出来做比一路输入吸引，建议开来到一路深入一下 ANB 八 D 奶奶，比当初说的那新年也拉那个。白露西兰那路，那周围生产米吧，这个呀。
怎么说个了？怎么嘞？是吧？嘞？怎么说也？我们农村农民地产的，上月南家我上月家买出来，他家被接地吧嘞？第二张呢，他们在吵架嘞。第二第八天也，他跑来偷便宜嘞，没接待的。第一天怎么说都送的呀？第二天就比 အချော့ပေးဖို့အနေထားလုံးဝမရှိသေးပါဘူ
းဟုတ်ကဲ့အဲ့တင်းမြင်းဆောင်2016ကိုအကျဉ်းယုံလေးနဲ့ပြန်ပြောပြပါခင်ဗျာပြည်သက်တွေပြန်ပြီးတော့
အကျဉ်းယုံလေးကတော့အဲကျမတို့ဟာဒီခိုင်ကျင်းနယ်လွှတ်တော်မှာအများဆုံးကိုယ်စားလှယ်တွေအနိုင်ရတဲ့ပါတီဖြစ်တယ်ဆိုတော့ဖွဲ့စည်းမှုရှိခိုင်ဥပဒေမှာဒီတနင်္ဂနွေနေ့အနိုင်ရတဲ့ပါတီကပဲဝန်ကြီးချုပ်ဖြစ်ရမယ်လို့ပြောင်းပြန်ချက်မရှိဘူးရွေးကောင်းခံရွေးချယ်ခံရတဲ့ကိုယ်စားလှယ်တူဦးကိုဆိုတော့ပြောင်းပြန်ချက်ပဲပါတယ်ဒါကြောင့်ဖြစ်တော့ကိုယ်စားလှယ်အများဆုံးအနိုင်ရထားတဲ့ကျမတို့ရဲ့ခိုင်မျိုးသားဒီတရက်လုံးကယုံကြည်ကိုးစားရည်ရှိထားကြတဲ့ဒီရခိုင်မျိုးသားပါတီကိုတခိုင်ပြည်နဲ့အစိုးရဖွဲ့စည်းပြီးတင်တယ်ဆိုတော့မင်းကိုပဲကျမတို့တင်ပြခဲ့တယ်ဒီလိုသားမဟုတ်ခွင့်မပြုခဲ့လို့ရှိရင်ကျမတို့ဟာဒီအစိုးရနဲ့ပူးပေါင်းဆောင်ရွက်ခြင်းမပြုဘူးအတိုင်းခံဖြစ်ပဲရည်တည်သွားမယ်ဆိုတော့အတိုင်းခံဆိုတဲ့စကားကလည်းဆရာတို့အများကြီးသိပါတယ်ဒီမိုကရေစီနိုင်ငံရေးမှာအတိုင်းခံဟိုဟာ ruling party ရှိမယ် opposite party ရှိမယ်ဆိုတော့ကျမတို့က opposite party အနေနဲ့အတိုင်းခံကောင်းလေဒီအနာရလက်ရှိအစိုးရဟာပို့ပြီးတော့အလုံးလုံးတာအစီအပြေလင်းဆိုတော့နိုင်ငံလေးပြည်တွေတွေလည်းအများကြီးရှိပါတယ်ဆရာ
ဟ
ာမျိုးတွေနဲ့ပဲကျမတို့ကဟိုဆိုင်ဟာတိုင်းချန်ဆိုတာဟာအတူတူနာမည်မယ်အဘာပဲဖြစ်ဖြစ်တိုင်းချန်လုံးမယ်ဆိုတော့ပြီးပင်နဲ့အဓိပ္ပာယ်ဖွင့်ဆိုခြင်းမျိုးမဟုတ်ပဲလေတကယ်လုံထုံးလုံးကြီးလုံးလုံးလောက်ထားရှိတဲ့ဒီမိုကရေစီနိုင်ငံတွေမှာအဲလက်ရှိအစိုးရနဲ့ကျမတို့သိရတဲ့တွဲလုံးမယ်မတူတာတွေကိုအဲထောက်ပြမယ်ဝေဖန်မယ်ကန့်ကွက်မယ်ပြိနိုင်မယ်ဒါမျိုးအရာနိုင်ငံရေးယူကျေးမှုအရာကျမတို့ကဒီအတိုက်ခံဖြစ်ရက်ပြီလေဆိုပြီးတော့မြင့်မြတ်တဲ့စိတ်ထားနဲ့ဒီနိုင်ငံရေးယူကျေးမှုအရာလုပ်ခဲ့တဲ့ကိစ္စဟုတ
်ကဲ့
ဒါပေမဲ့ကျမတို့ကို
ဟုတ်ပြီဟုတ်ပြ
ီကျမတို့အတိတ်ပဲဖွင့်ဆိုကြတာကအတူချုံလာမဲ့အကုန်လုံးကိုတက်လိုက်ထော်လာတိုက်မယ်ဆိုတဲ့ပါတီဆိုတဲ့သဘောမျိုးလို့တေးသေးအောင်လုပ်ခဲ့ကြတာရှိတယ်ကျမတို့လုံးဝတော့ကျမတို့ဒါတွေနဲ့ပတ်သက်ပြီးတော့ရိုင်းရိုင်းသွားစရာတော့မရှိပါဘူ
းဟုတ်ကဲ့နောက်တစ်ခုကရခိုင်ပြည်နယ်ရဲ့အခြေအနေကိုလွှမ်းခြုံပြီးကြည့်မယ်ဆိုရင်ရခိုင်အမျိုးသားတွေရဲ့အမျိုးသားရေးစစ်တပ်ကပူပြီးတော့ပြင်းထန်လာတဲ့ဘက်ကိုဥတည်နေတယ်။ဥပမာရခိုင်ပြည်ကရင်ဆိုင်ကြုံနေရတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ပြည်သူတွေသဘောထားပါမလာတဲ့ကိစ္စတစ်ခုလည်းရှိတယ်။အဲဒီခါမှာသူကတပ်မတော်ကိုပူပြီးတော့အကူအထားပြုကျင်လာတဲ့သဘောလည်းရှိတယ်။ဆက်သဖြင့်နိုင်ငံရေးအချင်းစိန်ခေါ်မှုတွေအများကြီးကြုံနေရပါတယ်။နိုင်ငံရေးသမားတွေနဲ့မကဘူးပြည်သူတွေရဲ့စိတ်ထက်မှလည်းပဲအဲ့လိုဖြစ်နေတယ်။ဒီအခြေအနေကဒါကောင်းတဲ့သဘောလို့ဆုံးသတ်မလားဒါကိုထိမ့်ဖို့လိုအပ်တယ်လို့ကောမြင်မိသလားတော့အင်းဥစဉ်သဘောထားပြောပါဦးခင်ဗျာ
ကျမတို့ကတော့နိုင်ငံတကာနိုင်ငံမှာစစ်တပ်ဆိုတာဟာတိုင်းပြည်ကိုကာကွယ်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့အဖွဲ့အစည်းတည်ရဆိုတာကျမတို့လက်ခံပါတယ်ကျမတို့ရဲ့နိုင်ငံကြီးအနေထားတမိုင်းကြောင်းမှာတော့စစ်အုပ်ချုပ်ရေးကိုတော်တော်လေးကိုခါခါပြီးပြီးကိုခံစားလာခဲ့ကြပြီဖြစ်တဲ့အတွက်စစ်အုပ်ချုပ်ရေးတပ်ဖွဲ့ကောင်းထောင်လာဖို့အနေထားကိုတော့ဒီလိုမကြိုက်ဘူးလို့ပဲကျမပြောချင်ပါလေဒီလိုလည်းမဖြစ်ကောင်းဘူးလို့ကျမတို့ကအမြဲတမ်းယူဆတယ်ညှော်နှင့်တယ်ဒါပေမဲ့တကယ်အမျိုးသားရန်အမျိုးသားအကျိုးစီးပွားကိုကာကွယ်ရမယ်ဆိုရင်တော့တပ်မတော်ရဲ့အခိုင်အရာကအရေးကြီးပါတယ်ဒီကာကွယ်ရမယ့်အရေးကြီးတာနဲ့လုံးရှုံပုံအပ်ပြီးတော့တော့ပြန်ပြီးတော့နောက်ကျောင်းပြန်ဆောင်ဆောင်ရဲ့ဖက်ကိုတောင်းမယ်ဆိုတဲ့အနေအထားမျိုးတော့ကျမဘတော်မှလက်မခံ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာကတော့အခုဘ ਹੁ အစိုးရအနေနဲ့လူလူထောက်ခံမှုနဲ့ရေကောက်ပွဲမှာအနိုင်ရပြီးတက်လာခဲ့ပြီးရဲ့နောက်ပိုင်းရခိုင်ပြည်နယ်အတွင်းမှာစီးပွားရေးပညာရေးစသဖြင့်လူမှုရေးအခြေအနေတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ပေးနိုင်ခဲ့တဲ့ဟာများရှိရင်နည်းနည်းပြောပြပါဗျာ
ကျမတို့ဖက်မှာဒီတော်စုအစိုးရအဓိကဟိုလူထုရဲ့ထောက်ခံမှုကြဆင်းရခြင်းဟာဒီအဆင့်ပါပဲအထူးသဖြင့်ကျမတို့ခိုင်မျိုးသားပါတီနဲ့တစုံတရာတွင်းဆုံဆွေးနွေးခေါ်ယူညှိနှိုင်းမှုကိုလုံးဝကိုပြစ်ပယ်လိုက်တယ်ကျမတို့ဘာကျမတို့ရဲ့ရခိုင်လူထုအတန်ရခိုင်မျိုးသားတွေရဲ့အတန်ဟာတည်ထောင်မှုအစိုးရအဖြစ်မှာတိမ်မုတ်သွားတဲ့အနေအထားကိုရှိတယ်ဆိုတော့ရခိုင်ပြည်နယ်တိုးတက်ဖွံ့ဖြိုးရေးတို့ကွန်ပဏီတွေနာမည်တွေအမျိုးမျိုးနဲ့ပွဲပေမဲ့ရခိုင်အတန်ပြောက်သွားပြီးတော့ရခိုင်တွေရဲ့အကျိုးစီးပွားတွေဟာရခိုင်ရင်ပြောင်းမယ်တဲ့အနေအထားကိုရောက်လာတဲ့အင်းကျမတို့ရဲ့ဟိုချင့်မတိုးတာနောက်မဆုတ်တာအနေအထားမှာပဲလက်ချေတည်းလို့ဖြစ်နေကြတယ်ဆိုတော့အားလုံးမြင်တဲ့သိတဲ့အတိုင်းပါပဲဆရာ
အဲ့တော့နောက်ဆုံးစကားတစ်ခွန်းပြောရင်ပေါ့လေအစွမ်းငုံပေါ့မဖြစ်တော့မဖြစ်သင့်ဘူးပေါ့လေဒါပေမဲ့ရခိုင်ပြည်နယ်ဟာပြည်ထောင်စုနဲ့ ပို့ပြီးတော့ကင်းကွာလာတဲ့သဘောဖြစ်နေတယ်ဆိုရင်မှားစရာတော့ဘယ်လိုစိ
ဒီတောင်သူကဖြစ်တယ်လို့ကင်းကွာနေတဲ့သဘောပဲမဲ့တကယ်ရင်ကျမတို့ဒီဥပဒေနဲ့အညီဖိုက်ပြီးထားတဲ့ဒီပါတီနိုင်ငံရေးအချင်းအချင်းဟာတန်းတူရင်းစစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီစနစ်ကိုထူထောင်သွားမယ်ဒီတောင်စုကိုထူထောင်သွားမယ်ဆိုပြီးတော့အခုဒီ27ပြည်လုံးဒီတောင်စုညီတိုင်းညီလာခံအဲဒီခေါင်းစည်းအမျိုးမျိုးနဲ့ဆွေးနွေးကြတဲ့အနေအထားတွေကအလုံးသိပြီးသားဖြစ်ပါတယ်ဒီလိုပုံပေါင်းပါဝင်ပြီးတော့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ဒီတောင်စုကိုသွားကျင်ပါတယ်ဆိုတဲ့လူတွေကိုလက်ကမ်းဖို့လက်ဒဲလူတွေလူထားဖို့နိုင်ငံရေးအဖြစ်ဒီဒဲလူတွေဆက်ဆံဖို့ဆွေးနွေးဖို့ဒါရောပတ်တနာအဖြစ်တဖို့ထားဖို့အကျိုးသားတဲ့နဲ့ပြစ်ပြစ်ခါခါဥပိ္ပခါပြူထားတဲ့သဘောမျိုးတယ်လျာကြံလုံးလိုက်တဲ့သဘောမျိုးပဲကျမတို့မြင်ပါတယ်တကယ်တမ်းကျတော့စစ်မှန်တဲ့ဖက်ဒရယ်ဒီထောင်စုဒီမိုကရေစီဒီထောင်စုကိုသွားကြမယ်ဆိုရင်အားလုံးတိုင်းပြည်သားလို့ပြောနေတဲ့ဒီလူမျိုးကိုအရှေ့ခံတဲ့ဝန်ကြီးတွေပါတီတွေကိုအလေးထားပြီးတော့ဆောင်ရွက်ဖို့တင့်ပါတယ်လို့ကျမပြောချင်ပါတယ်